မြန်မာနိုင်ငံအမျိုးသားပညာရေးဥပဒေကိုကြောင်းသားသူကကန့်ကွက်လိုက်ပါတယ်။တင်းကျပ်တဲ့ဗဟုစနစ်နဲ့ထိမ့်ချုပ်မှုတွေရှိနေတဲ့ဒီဥပဒေဟာအရင်အဖြစ်နှိပ်ခံပညာရေးကိုပြန်အသက်သွင်းသလိုဖြစ်နေတဲ့အတွက်ဒီမိုကရေစီပညာရေးအနှစ်သာရရှိစေမယ့်အမျိုးသားပညာရေးဥပဒေတရက်မြန်မာနိုင်ငံမှာပေါ်ပေါက်အောင်ဆောင်ရွက်ပေးဖို့ပထမဆုံးအကြိမ်ဖြစ်ကျင်းပတဲ့နိုင်ငံလုံးဆိုင်ရာကြောင်းသားသူအရေးပေါ်အစည်းအဝေးကနေတောင်းဆိုလိုက်တာပါ။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ဘကတများအဖွဲ့ချုပ်ပါဝင်တနိုင်ငံလုံးကကျောင်းသားကိုယ်စားလှယ်900ခန့်နဲ့ကျောင်းသားတို့အရေးပေါ်အစည်းအဝေးကနေသဘောထားတွေထုတ်ပြန်ခဲ့ပြီးလုပ်ငန်းနဲ့အကောင့်တဲဖော်ဖို့ကော်မတီလည်းဖွဲ့ခဲ့ကြပါတယ်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်ခဲ့ကြတဲ့ကျောင်းသားတွေအနေနဲ့သဘောထား6ချက်ကိုအတည်ပြုဆုံးဖြတ်ခဲ့ကြောင်းနိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးဖြစ်မြောက်ရေးလုပ်ငန်းအဖွဲ့ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံကိုရဲရင်ကျော်ကခုလိုပြောပါတယ်
။ဒီလက်ရှိဆိုရပြဋ္ဌာန်းထားတဲ့ဒီအမျိုးသားပညာရေးဥပဒေကဆိုးွားပြီးတော့ပညာရေးစနစ်အဟောင်းကိုပဲတော့အရင်တော့အနေစားတိုင်းပဲဆက်လက်ဆိုးွားနိုင်တယ်လို့ဒီမှာတက်လာတဲ့ကျောင်းသားတွေကဟိုမှတ်ယူသုံးသပ်တယ်ပေါ့နော်အမျိုးသားပညာရေးဦးလွင်မှာပါတဲ့ပြဋ္ဌာန်းချက်တွေကလည်းနောက်ကျောင်းသားတွေကိုရွယ်လောလောဆယ်စွာပညာသင်ကြားခွင့်တို့သင်ကြားတဲ့ပို့ချုပ်ကိုင်မှုနဲ့ချီနှောင်ကတ်တက်ထားတယ်လို့ဒါကျွန်တော်ယူဆတယ်ဗျာအမျိုးသားပညာရေးဦးတွေမှာအဲမူဝါဒတွေကစတဲ့ဆုံးဒီမိုကရေစီမဆန်ဘူးလူ့ခွင့်ရေးကိုလည်းတန်းတူညီမျှစွာမရရှိဘူးအော်ငင်းညာတော့ပညာသင်ကြားခွင့်ဟိုတဲ့အပြေဝအမခံကျဲမပေးဘူးအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကပြင်းပြင်းထန်ထန်စန့်ကျင်ကန့်ကွက်တယ်ပေါ့နော်အမျိုးသားပညာရေးဥပဒေကတော့ပညာရေးစနစ်ကိုစီမံခန့်ခွက်တဲ့အခါမှာအဲ့လိုအစိုးရအုပ်ချုပ်ရေးပိုင်းတွေကိုပါဝင်ချင်းချုပ်ခွင့်တွေပေးထားတာတွေအော်ပညာရှင်တွေကိုပါဝင်ဆောင်ရွက်နိုင်မှုကိုပြည်ပြဝဝပေးမထားတာတွေကျောင်းထဲမှာဟိုအသင်းအဖွဲ့တွေလိုလက်စွာဖွဲ့စည်းခွင့်ပေးမထားတာတွေတော့လေအနောက်ပြီးတော့လေအာဏာပိုင်တွေကပဲတစ်ဖက်သက်အကောင့်တွေပေါ်နေတာဖြစ်တဲ့အတွက်ဒီဖိနိကံပညာရေးစနစ်ကိုပဲသူတို့ဆက်လက်အသက်သွင်းသလိုဖြစ်နေတယ်။ဟောကျွန်တော်တို့ဒီကျောင်းသားပြည်သူအခြေခံနဲ့နောက်ဒီမိုကရေစီပညာရေးအနှစ်သာရနဲ့ပြည်သူ့မဲ့ကန့်ညီတဲ့အမျိုးသားပညာရေးဥပဒေတရားပေါ့။စတင်ပဲဥပဒေတရားအဖြစ်ပေါ်လာဖို့အတွက်ဒါကျွန်တော်တို့တောင်းဆိုတိုက်ပွဲဝင်သွားမယ်လို့ဒါကျောင်းသားတွေအားလုံးကသဘောတူထားပါလေ။
ကျောင်းသားတွေအနေနဲ့လယ်သမားရေးအလုပ်သမားရေးကိစ္စတွေလူမှုအရေးတွေကြုံလာရတဲ့အခါမှာဝင်ရောက်ပါဝင်နေတဲ့အပေါ်မှာကျောင်းသားတချို့ဟာတရားစွဲဆိုခံနိုင်ရတာတွေလည်းရှိနေတာပါကျောင်းသားတွေအနေနဲ့ရှေ့ဆက်ပြီးအဟန့်အတားတွေဖြစ်လာမယ်ဆိုရင်ဘလို့ရင်ဆိုင်သွားမလဲဆိုတာကိုလည်းမေးမြန်းကြည့်ခဲ့ပါတယ
်ကျွန်တော်တို့ကတော့ငင်းညံသွားဆန္ဒပြမျိုးကိုကျင့်သုံးနေတယ်ကျွန်တော်တို့ကုလိုစည်းဝေးတွေဆိုလည်းမိုးကောင်အောင်ပါငင်းညံသွားနဲ့ကျွန်တော်တို့ဆွေးနွေးတယ်ဒီလိုငင်းညာဆွေးနွေးတာတွေငင်းညာဆန္ဒပြတာတွေကတော့သူတို့ပုံမှန်တွေ18တွေ19တွေအကြောင်းမျိုးမျိုးတက်ပြီးတော့အရေးယူလာမယ်ဆိုလို့ရှိရင်တော့မလိုလားအပ်တဲ့ကျင်းမာမှုတွေသဘောထားကျင်းမာမှုတွေဖြစ်လာနိုင်တယ်။ကျောင်းသားတွေရဲ့ဟိုရန်တက်တက်လိုက်စားတယ်လို့ဖြစ်နေဆိုလို့ရှိရင်တော့ဒါအုံတော်မှုတစ်ခုအတွင်တန်ဟိတာရောက်နိုင်တယ်ပေါ့နော
်။နိုင်ငံလုံးဆိုင်ရာကျောင်းသားတွေစီဝေးတာဟာပထမဦးဆုံးအကြိမ်ဖြစ်ပြီးနှစ်ရက်တာအစည်းအဝေးအတွင်းမှာကျောင်းသားတွေအားလုံးကသူတို့ရဲ့သဘောထားတွေကိုပွင့်လင်းစွာဆွေးနွေးခဲ့ကြပါတယ်။တိုင်းနယ်ပြည်နယ်အသီးသီးကကျောင်းသားအင်အား900ခန့်စီးဝဲမဲ့အခြေအနေကိုအစပိုင်းတုန်းကတော့အာဏာပိုင်တွေကဟန့်တားဖို့ကြိုးစားခဲ့ပေမဲ့နိုင်ရေးကူညီမှုအသင်းရန်ကုန်ကနေကျောင်းသားတွေကိုနေရာထိုင်ခင်းပေးပြီးတော့အစည်းအဝေးကျင်းပနိုင်အောင်ကူညီပေးခဲ့တာကြောင့်နှစ်ရက်တာကာလမှာဟန့်တားတာမျိုးတွေဆက်မဖြစ်ခဲ့ပါဘူး။ဒါပေမဲ့နိုင်ငံလုံးဆိုင်ရာကျောင်းသားအစည်းအဝေးပွဲကိုဥဆောင်တဲ့သူတွေကိုတော့အာဏာပိုင်တွေကစောင့်ကြည့်သတင်းယူမှုနဲ့မှတ်တမ်းလောက်တာမျိုးတွေရှိတယ်ဆိုပြီးအစည်းအဝေးကျင်းပသူတွေကပြောဆိုခဲ့ပါတယ်ရှင်။